ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဖေဖော်ဝါရီ10ရက်ကစလို့ဆန္ဒပြပွဲတွေတဖြည်းဖြည်းအရှိန်ရလာပြီးဒီနေ့ဖေဖော်ဝါရီ18ရက်မှာတော့လမ်းပိတ်ဆို့မှုတွေနဲ့အတူကုန်စည်စစ်ဆင်မှုလည်းရပ်တန့်သွားတာပါဒီမနက်စောပိုင်းကစလို့ဆန္ဒပြသူတွေကကားတွေပိတ်တပိတ်မှောက်ကြလို့နှစ်နိုင်ငံကုန်သွယ်ရေးဟာရာနှုန်းပြည့်နေပါရပ်တန့်သွားကြောင်းမူဆယ်ဆန်ကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
ပြရလားမယ့်မူဆယ်ဆိုတော့ခုနမှပြတာပြရလားမယ့်မူဆယ်ခုနမှဈာထဲမှာမူဆယ်ကနေပြီးတော့ပြရလားမယ့်သွားတဲ့ကားတွေရောပြရလားမယ့်နေပြီးတော့မူဆယ်ကိုသွားတဲ့ကားတွေရောအကုန်လုံးလမ်းမှာကားပြတ်တယ်ဆိုပြီးတော့ကျွန်တော်ကားတွေပြည့်စုံမှုတွေဖြစ်နေပါတယ်ဒီအတွက်ပြောရမယ်ဆိုရင်တော့ပြရလားမယ့်ဈေးဈေးကွင်းမှာလည်းကျွန်တော်တို့ကုန်ပစ္စည်းတွေကိုလုံးဝဆက်ကြည့်ပြီးတိုင်းခြင်းမရှိတော့ပါဘူးဒီအတွက်မူဆယ်ကုန်ပရိဟာပြဖို့အစ်ဖို့ကိုယ်တိုင်ကတည်းကတော့ဆက်ဆဲသွားတော့ပြည့်စုံရမှာပါ
အိမ်စီးကားတွေနဲ့အတူကုန်ကားမောင်းသူတွေလည်းဆန္ဒပြပွဲမှာပါဝင်လာတာပါအခုလိုဆန္ဒပြမှုတွေကြောင့်ကုန်စည်စစ်ဆင်မှုထိခိုက်နိုင်ပေမဲ့နားလည်လက်ခံကြောင်းလည်းကုန်တွေတချို့ကပြောပါတယ်မူဆယ်ကုန်သွယ်ရေးစခန်းကနေမြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာ2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း4800ကျော်ရှိပြီးမြန်မာနိုင်ငံအတွက်တော့အကြီးဆုံးနေဆက်ကုန်သွယ်ရေးပါမူဆယ်အပါအဝင်ကုန်သွယ်ရေးလမ်းကြောင်းတစ်ခုလုံးပိတ်ဆို့မှုတွေရှိလာပြီးလက်တလုံးမှာမန္တလေးတောင်ကြီးမြဝတီဒီကျေးသားတွေကိုသွားမဲ့ကုန်ကားတွေရဖို့ခက်ခဲကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်အသင်းအတွင်ရေးမှူးဦးအောင်မိုးကပြောပါတယ်
။ဒီ18နှစ်ဆိုရင်ဒီမှာပုံပြင်စရာကားကိုကျွန်တော်တို့ခက်ခဲမတရားဖြစ်သွားတယ်။နှားလို့လည်းမလွယ်ကြတော့ဘူးပေါ့နော်။ဆိုတော့မြူတယ်မှာလည်းအဲ့လိုဖြစ်သွားတယ်။နောက်တော့ဒီကတ်စတန်အေဂျင့်တွေလုပ်မှုလုပ်တော့ဒီစားပြင်တဲ့ကားတွေရောချတဲ့ကားတွေလို့လုပ်မရတာကြီးအဲ့ဒါကြီးလည်းပါတာပေါ့။အနာကြလာ15ရက်ကြာမှာ10ရက်ကြာမှာမပြောတတ်သေးဘူးဒီပုံမှာပဲနေပြီးတော့ဒီပုံစီစဉ်မှုတွေကတောင်းနေနဲ့တန့်ကြမယ်အဲ့လိုဆိုဖြစ်နေမှာပဲ
ဒီလိုအခြေအနေတွေဖြစ်နေပေမဲ့မီးဖို့ကြောင့်လည်းစားတော့ကုန်ပစ္စည်းတွေပြတ်လတ်မှုမရှိအောင်တော့ကြိုးစားစီစဉ်သွားမယ်လို့လည်းပြောပါတယ်မနေ့ကဖေဖော်ဝါရီ16ရက်မှာလည်းဆန္ဒပြသူတွေကမူဆယ်ကုန်သွယ်ရေးဆောင်မန်ဝင်းဂိတ်မှာဆန္ဒပြခဲ့ပြီးတရုတ်နိုင်ငံကဆယ်ဆိုးရောက်ကိုကူညီနေရာတွေချက်ချင်းရပ်တန့်ပေးဖို့မြန်မာတရုတ်အင်္ဂလိပ်ဘာသာစကား၃ခုနဲ့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်မှတ်ကြီးကတော့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအကျပ်အတည်တွေကိုမင်းမြင်တွေ့လို့ကြောင်းနဲ့ဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုပြန်လွှတ်ပေးပြီးဆွေးနွေးညှိနှိုင်းအဖြစ်ရှာစေလို့ကြောင်းနဲ့ပြည်တွင်းသတင်းဌာနတွေနဲ့မေးမြန်းရမှာပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကသတင်းပေးပို့လိုက်တာပါ။